နိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်အယတာတူးကဆွဲဆိုထားတဲ့တဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်အပြစ်သက်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကတမ်းမလိုက်ပါတယ်။အဲ့ဒီအမှုအတွက်ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတောင်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်သက်လျှောက်လွှဲချက်ကိုစာနဲ့တင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။2020ရုပ်ောက်ပွဲကာလတုန်းကနေပြည်တော်ရွှေကြပင်ရပ်ကွက်အတွင်းတောင်ဆန်းစုကြည်သွာလာခဲ့မှုဟာကိုဗစ်စီးကံကိုချိုးဖောက်တယ်လို့ဆိုပြီးလေဝင်းမြို့နယ်ကအရသာတအုပ်ဖြစ်တဲ့ဥညင်ကြီးခေါ်ဥထုမြင့်အောင်ကတရားလိုအဖြစ်နဲ့တောင်ဆန်းစုကြည်ပေါ်တရားဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။တဘာဝပေးအန်ရဲ့ဆိုင်ရာပုံမှန်နဲ့တောင်ဆန်းစုကြည်ပေါ်အမှုနှစ်ခုဆွဲဆိုထားတာဖြစ်ပြီးတမှုအတွက်ကတော့2021ခုနှစ်ဒီဇင်ဘာလမှာထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကပုတ်ကုံသွင်းကုန်ဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ဇန်နဝါရီလ10ရက်နေ့မှာအပြစ်သက်အမိန့်ချမယ်လို့တရားသူကြီးကချမှတ်ခဲ့တဲ့အတွက်ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်။အမှုစုစုပေါင်း12ခုထက်မနည်းတဲ့နဲ့တရားဆွဲဆိုခံထားရတဲ့တောင်ဆန်းစုကြည်ဟာအများပြည်သူတည်ငြိမ်အေးချမှုပြက်ပြားအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်2နှစ်တဘာဝပင်းရတဲ့ဆိုင်ရာဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်2နှစ်စုစုပေါင်း6နှစ်ချခံခဲ့ရပြီးမှစစ်ကောင်စီအကြီးအကဲက2နှစ်လွန်ငယ်ချမ်းသာဝင်ပေးခဲ့ပါတယ်ဒီနေ့ရုံးချိန်မှာလည်းတောင်ဆန်းစုကြည်ကိုထောင်ဝန်းဆောင်နဲ့ရုံးထုတ်တယ်လို့သိရပါတယ်ခင်ဗျာ